ကရင်ပြည်နယ်ဖအံမြို့အထွက်တရုတ်လကြေးရွာဘက်အချမ်းမှာဒီကနေ့ဇူလိုင်လ30ရက်နေ့မနေ့6နာရီ50မိနစ်ဝန်းကျင်လောက်ကဖအံတန်လွင်တရာစစ်စီရေးဂိတ်မှာအကြီးစားပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုကြောင့်အရက်သားတအုပ်တေဆုံးပြီးစစ်တပ်ဝင်တန်းရင်းနေရဲ့တချို့နဲ့အရက်သားတွေဆက်ဦးကျော်ထိခိုက်ဒဏ်ရာရခဲ့တာပါဒီလိုတေဆုံးဒဏ်ရာရမှုနဲ့ပတ်သက်လို့ဖအံမြို့နယ်ကမေတ 不过如果没有加入哎你把我给停闭了哎你就加入来的那个表达的哎你加加我们上来加入今年你都要闭了大家加入混来的大家加入混来什么混来今年要老子的周末啊我哎都包括木匠第一个问题哎你就因为是要自己挖的因为了就是嘛就是要把这加入但也有因为对他的你今年要好多天下来了
အမီမဖော်လို့တဲ့စစ်တပ်နဲ့နီးစပ်သူတူကတော့ပောက်ကွဲမှုကြောင့်စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့ကတက်ကြည်တီတူခေါင်းကိုထိပ်ပြီးစိုးရင်ရတယ်လို့လည်းပြောပါရယ်။ကျန်တာကတော့ရဲဒုတက်ကြတူရဲတပ်သားတူရင်တိန်အဖွဲ့ကရဲတက်ကြကြီးတူရဲတပ်သားတူစစ်တွေရေးတပ်ကတက်ကြကြီးတူတပ်သားတူနဲ့ကျန်တာကတော့တာမန်အရက်သားထိခိုက်ဒဏ်ရာရသူတွေဖြစ်တယ်လို့လည်းပြောပါရယ်။အရက်သားတူကတော့တေဆုံးပြီးအရသာ၃ချက်မနေလဲထိခိုက်ဒဏ်ရာရကြတယ်လို့လည်းပြောပါတယ်။ဒဏ်ရာရသူတွေကိုတော့လူနာတင်ကားတွေနဲ့တယ်ဆောင်ပြီးတောင်ကလေးစစ်သေးရုံကိုပို့ဆောင်ခဲ့ပါတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာထောက်ပြန်တာမရှိသေးသလိုဒေသအလိုက်သက်ဆိုင်ရာပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တန်လွင်တရာစစ်သေးရေးဂိတ်ဟာအတော်အလာများတဲ့ဂိတ်ကြီးတစ်ခုဖြစ်ပြီးမြဝတီရန်ကုန်အသွားအပြန်စစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်လုပ်နေတဲ့နေရာလဲဖြစ်ပါတယ်။တက်သည့်စစ်ဆေးရေးဂိတ်ကနေနေရက်ပြန်မြန်မာလူသမားတွေမကြာခဏစစ်ဆေးခံရတာအဖမ်းခံရတာငွေညစ်တောင်းခံခံရတာတွေလည်းကြုံရတယ်ဆိုပြီးနေဆက်မှာနေထိုင်နေသူတဦးကလည်းပြောပြပါဗျ။အဲ
ကျွန်တော်တို့ခြိုင်မဲ့ငယ်ရောက်မြန်မာလူသမားတွေကိုကျွန်တော်တို့ဗမာပြည်ပြန်မဲ့ခါကြတော့ခုံးလိုက်ပါတယ်။အဲဒီကံပေါင်းလို့ပါတာဆက်ကြတော့သူတို့ကစစ်ကြီးဝက်ကစစ်စီသူတို့စစ်တပ်ကိတ်တွေကရဲကိတ်တွေကအကုန်လုံးရဲကိတ်တွေမှာမှဖုံးနေစေတယ်စစ်စီတွေကတော့ဒီဘက်နိုင်ငံနိုင်ငံနဲ့တက်ဆိုင်တဲ့ပုံနဲ့နောက်တစ်ခုဆက်ဆက်နေတဲ့ပုံနဲ့ပြည်ချင်းစီးကြလိုက်တော့ဒီကိုစစ်ဖို့တဲမှာပေါ့အဲ့ဒါသူတို့ရှာလို့တွေ့လို့ဆိုကြတဲ့တော့ဖန်ပြီးအရေးကြီးခံကြခံရတယ်ဖန်လာတဲ့ပြည်ပြန်ငွေငွေတောင်းတာပြည်ပြန်တောင်းတာတွေအများကြီးရှိတယ
်ဒီကနေ့မနေ့ကပြင်းထန်တဲ့ပောက်ကွဲမှုကြောင့်ကားတွေစိုက်ကယ်တွေနဲ့စစ်စေးအဆောက်အဦတွေပါပြိုကျပြီးတစားစီပျက်စီးသွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ကားအသွားလာတွေယာယီရက်တက်လိုက်ပေမဲ့နေ့လယ်ပိုင်းမှာတော့ကားတွေပြန်သွားနေပြီလို့လည်းဥယျံမျိုးအောင်ကပြောပါတယ်
။ပြန်သွားနေပြန်သွားနေဝါလာတော့ပိတ်သွားတယ်ပေါ့။ဘယ်လောက်ပိတ်မလဲဆိုတော့3နာရီ၄နာရီတော့ပိတ်သွားတယ
်။ပောက်ကွဲမှုအပြီးဖအံမျိုးအဝင်ထွက်လန်းနေအားလုံးကိုစစ်ကောင်စီကပိတ်ဆို့ရှာဖွေစစ်ဆေးတာတွေလည်းလုပ်နေပါတယ်။ထောင်ဝိကျေးရွာမြန်ကလေးဖားခတ်ကျေးရွာအိန္ဒုတိုးဂိတ်နဲ့ဇာတပြင်တရာတောင်ကလေးထီလုံကျေးရွာတွေဘက်ကိုဒီကနေ့မှပဲစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လုပ်နေပါတယ်။ကရင်ပြည်နယ်အတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့တစ်ဖက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်လည်းဖြစ်နေတာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဒီလိုတိုက်ပွဲတွေနဲ့အလားတူဘုံခွဲတိုက်ခိုက်မှုတွေဟာကရင်ပြည်နယ်အတွင်းမှာမကြာခဏဖြစ်ခဲ့ပါတယ်။ရန်ကုန်မလဲမြိုင်ညဝီကားလမ်းမကြီးပေါ်မှာရှိတဲ့ဘီလင်းမြို့နယ်တဲကရွှေရောင်ပြတရားကိုလည်းကရင်အမျိုးသားအစည်းအရုံး KNL တန်ရင်းနှင်းနဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ဇွန်လ28ရက်နေ့ညပိုင်းမှာဖောက်ခွဲဖြစ်စီလိုက်တာကြောင့်တရားပေါ်သွာလာနေတဲ့ကားနှစ်စီးလဲတရားအောက်ကိုထိုးကြပြီးတိမ်မောက်ခဲ့ရတယ်လို့လူတအူးတေဆုံးပြီးဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်ရှင်